မင်္ဂလာပါဆရာ
ဟုတ်ကဲ့မင်္ဂလာပါ
မြန်မာနိုင်ငံမှာဒီရွေးကောက်ပွဲကျင်းပပြီးရဲ့နောက်ဆုံးရလဒ်တွေပေါ့နော်အခုအချိန်နေဘလို့ရှိနေပါလဲရှင်
အခုနောက်ဆုံးရလတ်ပေါ့နော်ကျွန်တော်တို့ဟိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့မှတရားဝင်ထုတ်ပြန်ချက်တွေကတော့စပြီးတော့အလုပ်နေပြီပေါ့နော်ဒါပေမဲ့သူ့စီကနေပြီးတော့မှတရားဝင်ထုတ်ပြန်ချက်တွေကတော့နည်းနည်းနှေးတာပေါ့နော်သူကအတီးပြုချက်တွေတစ်ဆင့်ပြီးတစ်ဆင့်သူလုပ်တယ်လက်မှတ်ထိုးတာတွေသူစောက်တယ်ဆိုတဲ့အခါကျတော့နှေးနေတာပေါ့ဒါပေမဲ့လည်းတစ်ဖက်ကအပါဝင်ရှင်ပြိုင်တဲ့ပါတီတွေပေါ့တို့ပါတီတွေကနေပြီးတော့မှသူတို့သက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်အဲ့ဒီကော်မရှင်တွေကနေပြီးတော့မှရတဲ့အချက်လက်တွေနဲ့ထုတ်ပြန်ထားတဲ့အခြေအနေအရဆိုရင်တော့ဟိုတော်တော်များများပေါ့နော်90ရာခိုင်နှုန်းကျော်လောက်ကတော့ကျွန်တော်တို့ဟိုသိနေနိုင်ပါပြီအတီးပြုလို့တော့ဟို UEC ကအတီးမပြုတ်သေးပေမဲ့လည်းကျွန်တော်တို့ကဒီဥစားကအတီးဖြစ်တယ်လို့တော့မှတ်ယူလို့ရပါတယ်အဲ့ဒီမှာဆိုရင်တော့နောက်ဆုံးအနေနဲ့ဘာတွေ့ရတယ်လဲဆိုတော့ပြည်ထောင်စုအဆင့်အတွက်ပေါ့နော်ဒါအရေးကြီးပါတယ်ပြည်ထောင်စုအဆင့်အတွက်လို့ကျွန်တော်တို့ကဘာကြောက်ပြောရတယ်လဲဆိုတော့ပြည်ထောင်စုအဆင့်ကိုရောက်သွားမဲ့လွတ်တော်တဲ့အနေနဲ့လွတ်တော်တွေရောက်သွားတဲ့အခါကျရင်သူတို့ကနိုင်ငံတော်သမ္မတတယောက်ကိုရွေးမယ်အစိုးရအသစ်ဖွဲ့မယ်ဆိုတဲ့အနေထားမျိုးကြောင့်မလို့ပြည်ထောင်စုအဆင့်ကိုပြောတာပါအဲ့တော့ဒီပြည်ထောင်စုအဆင့်မှာဆိုရင်တော့ဒီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသမ္မတရွေးနိုင်အစိုးရဖွဲ့နိုင်တဲ့ဒီအမတ်အရေးအတွက်လောက်ကိုရသွားပြီဆိုတာသိရပါတယ်
ဟုတ်ကဲ့ဆိုတော့ NLD ကအဲ့လောက်တော်တော်များများမှအနိုင်ရသွားပြီဆိုတဲ့အခါမှာအခုဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီဘက်ကကောသူတို့ရဲ့ဒီမဲရေတွက်မှုရလဒ်တွေပေါ်မှာသူတို့ရဲ့တုံ့ပြန်ချက်တရားဘယ်လိုရှိလဲရှင်
ဒီဥစ္စာကတော့ဟိုတဏျာချင်းစီပေါ့နော်တဏျာချင်းစီမှာဝင်ပြိုင်တဲ့စီမှာသူသက်ဆိုင်ရာကိုယ်စလဲတွေကနေပြီးတော့မှဒါသူတို့ပုံစံ16နဲ့အတီးပြုတာတွေရှိပါတယ်သူတို့လက်မှတ်ထိုးရတာပေါ့နော်အဲ့ဒီလက်မှတ်ထိုးခြင်းမထိုးခြင်းတွေကတော့ဟိုသက်ဆိုင်ရာမျက်စနနေမြေတွေမှာရှိမှာပဲအဲဒါပေမဲ့လည်းဟိုပြည်ခိုင်ပြိုးပါတီအနေနဲ့ကကျွန်တော်တို့ဟိုရထားတဲ့ဒီအချက်လက်သတင်းတွေအရဆိုရင်သူဟာ2015ရွေးကောက်ပွဲတုန်းကဆိုရင်ပြည်ထောင်စုအဆင့်အတွက်ကို51နေရာသူနိုင်ခဲ့တယ်အဲဒါပေမဲ့အခုဒီ2020ရွေးကောက်ပွဲမှာကြတော့အဲ့ဒီ51နေရာမှာသူနိုင်ထားတဲ့နေရာတွေမှာဆုံးရှုံးတာတွေဟိုတွေ့ရတယ်ပြီးတော့မှနောက်အဲ့ဒီနေရာတွေကို NLD ပါတီကဟိုနိုင်သွားတဲ့အနေအထားတွေလည်းတွေ့ရပါတယ်အဲဆိုတဲ့ခါကျတော့သူ့ရဲ့ရလဒ်က2015တုန်းကရထားတဲ့ရလဒ်ထက်ကိုနည်းနေတယ်ဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့တွေ့ရပါတယ်
ဒါပေမဲ့တစ်ဖက်မှာကျတော့ဒီတိုင်းသားနယ်မြေတွေမှာသူတို့ဟို NLD ရဲ့ဟိုရှင်ပြိုင်တဲ့ဒီမဲရေအတွက်ပေါ့နော်အဲ့ရှင်ပြိုင်တဲ့အနေအထားဘယ်လိုရှိလဲရှင်
ဒီတိုင်းသားပါတီတွေကအဲ2015တုန်းကထက်ကိုတချို့သောပါတီတွေအားကောင်းလာတယ်ဆိုတာအမှန်ပါပဲအဲ့ဒါတွေကကျွန်တော်တို့ကဘယ်မှာတွေ့ရလဲဆိုတော့ဥမာကယားပြည်နယ်ဆိုရင်ဒီပြီးခဲ့တဲ့2015တုန်းကဒီကယားပါတီတွေပေါ့နော်သူတို့တွေကအမှတ်နေရာမရခဲ့ပါဘူးဒါပေမဲ့အခုဒီချိန်မှာကြားတဲ့ခါကျတော့သူတို့ဟိုပြည်တော်စုအဆင့်အတွက်တွေရောနောက်ပြီးမှပြည်နယ်အဆင့်အတွက်တွေပါအမှတ်နေရာတွေသူတို့ရလာတယ်ဒါဒီရွေးကောက်ပွဲမှာဆိုရင်ဟိုတော်တော်လေးဟိုပေါ့နော်ဟိုဘာလဲ2015နဲ့နှိုင်းရင်တော့ပိုရလာတဲ့သဘောပေါ့အဲနောက်တစ်ခုကရှမ်းပြည်နယ်မှာရှမ်းပြည်နယ်မှာလည်း NLD ရဲ့ရလဒ်ကဟိုနဲတာတွေ့ရတယ်နဲတယ်ဆိုတဲ့ခါကျတော့တစ်ဖက်မှာပြန်ကြည့်လိုက်တဲ့ခါကျတော့ SNLD လိုမျိုးဟိုပါတီတွေရဲ့ရတဲ့ရလဒ်တွေက2015တုန်းကအထက်ကိုသူပိုလာတာလည်းတွေ့ရတယ်ပြီးတော့မှနောက်ရခိုင်ပြည်နယ်ပေါ့ရခိုင်ပြည်နယ်ဆိုရင်ပြီးခဲ့တဲ့2015တုန်းကဒီ AMP ပါတီပေါ့နော်ရခိုင်မျိုးသားပါတီအားကောင်းခဲ့တဲ့အမှတ်နေရာတွေအများကြီးရခဲ့တဲ့ရခိုင်မြောက်ပိုင်းက6မြို့နယ်ပေါ့နော်အဲ့မှာဆိုရင်အများကြီးပါသွားတာပေါ့အဲ့ဒီ6မြို့နယ်မှာမကျင်းပနိုင်ခဲ့ဘူးတောင်ပိုင်းမှာပဲကျင်းပတယ်အဲ့တော့တောင်ပိုင်းမှာဆိုရင်လည်း NLD ပါတီကဒီပြီးခဲ့တဲ့2015တုန်းကဆိုရင်သူနေရာအများစုအနိုင်ရခဲ့တာမြောက်ပိုင်းမှာသာသူရှုံးတာပေါ့နော်ဆိုတော့အခုနောက်ဆုံးရလဒ်တွေကျွန်တော်တို့နားလည်ချက်အရာဆိုရင်တောင်ပိုင်းမှာ NLD ပါတီကနေရာနည်းနည်းလေးပဲရတယ်ကျန်တဲ့ဥစ္စာကတော့ရခိုင်မျိုးသားပါတီကတော့ဟိုနေရာတော်တော်များများရလာတာတွေ့တယ်အဲ့ဒါက2015နဲ့နှိုင်းယှဉ်လိုက်ရင် NLD ကပို့ပြီးတော့မှအဲ့ဒီနေရာတွေလက်လွတ်ဆုံးရှုံးရတယ်တစ်ဖက်ကတိုင်းသားပါတီတွေရတဲ့ဟိုနေရာတွေကပိုများလာတယ်ဆိုတာကိုပြတယ်ဒါပေမဲ့လည်းအဲ့ဒီကရင်ကချင်းချင်းမှာကြတဲ့အခါကျတော့အဲ့ဒီပြည်နယ်တွေမှာကြတော့ဟိုတိတ်ပြီးတော့မှ2015တုန်းကအထက်ကိုပို့ပြီးတော့မှဟိုဗာလဲဆုံးရှုံးသွားတဲ့အာမျိုးတွေတော့မတွေ့ရဘူးဒါကြောင့်မလို့တစ်ခုလုံးနဲ့ခြုံငုံပြီးတော့ပြောလိုက်ရင်ပေါ့နော်တနိုင်ငံလုံးအတိုင်းအတာနဲ့ပြည်ထောင်စုအဆင့်ကိုခြုံငုံပြီးတော့ပြောလိုက်ရင်2015တုန်းကရတာထက်တောင်မှ နေရာပေါ့နော်နေရာတချို့ပို့ပြီးတော့ရလာတယ်ဆိုတာတွေ့တယ်
ဒီတစ်ချိန်ရွေးကောက်ပွဲမှာလေဟိုလူထုကပေါ့နော်သူတို့ထွက်ပြီးတော့မဲတွေပေးကြတယ်အထူးသဖြင့်သူတို့ဒီ NLD ပါတီဘက်ကိုပေါ့နော်ပို့ပြီးတော့ဟိုမဲပေးကြတယ်ဆိုတော့ဆရာတို့ဒီသုံးသက်ချက်တွေကလည်းရှိနေတဲ့ခါကျတော့ NLD သူအရင်က9နှစ်ဆောင်ရွက်ခဲ့တဲ့အချိန်တုန်းကအားနည်းချက်တွေလည်းရှိခဲ့တာပေါ့နော်ဆိုတော့ဒါပေမဲ့လေလူထုကအခုဒီတစ်ချိန်မှာလေဒီရွေးကောက်ပွဲမှာလေပို့ပြီးတော့တော့မှ NLD ကိုဟိုထောက်ခံမဲတွေပို့ပြီးတော့ပေးလာတယ်ဆိုတော့အနေအထားဘာကြောင့်လဲရှင်
အဓိကကတော့နှစ်ခုပေါ့နော်တစ်ခုကမဲပေးတဲ့အရေးအတွက်ပေါ့မဲလာပေးတဲ့အရေးအတွက်ကဟိုတခြားနိုင်ငံတွေမှာလည်းရှိပါတယ်။တာမန်ပြည်သူတွေကတိတ်ပြီးတော့စိတ်မဝင်စားဘူးဆိုရင်သူတိတ်ပြီးတော့မဲလာမပေးကြပါဘူး။ဒါမဲပေးတာမပေးတာပေါ့နော်။အဲဒါပေမဲ့အခုဒီနှစ်မှာကြားတဲ့ခါကျတော့တည်တည်ချာချာကိုမဲလာပေးကြတဲ့အနေအထားတွေကိုတွေ့ရတယ်။ COVID-19 ကလည်းတစ်ဖက်မှာဖြစ်နေတယ်။အဲအဲ့ဒါတွေကြတော့ကျွန်တော်နားလေတာကတော့အဲဒီရွေးကောက်ပွဲနီးလာမှဖြစ်လာတဲ့ကိစ္စတွေတချို့ရှိပါတယ်။အဲ့ဒီတချို့ဆိုတဲ့ဥစ္စာကဟိုတစ်ဖက်မှာဆိုရင်ဒါတမရောဘက်ကပေါ့နော်ကြီးညာချက်တွေထုတ်လာတာတွေရှိတယ်တမရောကာကွယ်ရေးဦးစီးချုပ်ကအဲထွက်ပြီးတော့ပြောလာတာတွေရှိတယ်အဲ့လိုနေထားအောင်မှာပြည်သူလူထုကစိုးရိမ်ကြောက်ကြစိတ်တွေပါနေဖြစ်လာပြီးတော့မှအိမ်လိုက်အားတိုင်းနဲ့မဲပေးတဲ့လူအရေးအတွက်ဟိုများလာတယ်လို့ယူဆတယ်အဲ့ဒါတော့မဲပေးတဲ့လူအရေးအတွက်ပေါ့ပြီးတော့မှ NLD ကိုထောက်ခံတဲ့လူများလာတယ်ဆိုတဲ့ဥစ္စာကတော့အဲကျွန်တော်ထင်တယ်အဲ့ဒါကတော့နှစ်ပိုင်းပေါ့တစ်ပိုင်းကတော့တုံဆန်းစုကြည်ကိုလူကြိုက်များတယ်သူ့ကိုထောက်ခံတယ်သူ့ကိုဒါဘာပဲပြောပြောဟိုယုံကြည်တယ်အဲချစ်မြတ်တိုးတော့ပေါ့နော်အဲဒီဥစ္စာတစ်ပိုင်းရှိတယ်နောက်တစ်ပိုင်းကျတော့ဒါအောက်ခြေလူတန်းစားတွေပေါ့အောက်ခြေလူတန်းစားတွေမဲဆန္ဒရှင်အများစုတွေကလည်းသူတို့ကိုယ်တိုင်ပေါ့နော်သူတို့ကိုယ်တိုင်ဒီကာလကြီးကတစ်ဖက်ကဝေဖန်တာတွေတော့ရှိပါတယ်ဟုတ်ပါတယ် NLD မှာလည်းသူ့မှာဝေဖန်လောက်เสียပြဿနာတွေအများကြီးရှိပါတယ်ဒါပေမဲ့လည်းတကယ်ကိုယ်တိုင်ကြုံတွေ့နေရတဲ့အဲ့ဒီမက်ဆနရှင်ပြည်သူအများစုပေါ့နော်အောက်ခြေတွေလည်းအများကြီးပါတယ်သူတို့တွေကိုယ်တိုင်ကအဲလိုလားကြိုက်နှစ်သက်ကြလို့ NLD ကမဲကိုအများကြီးသူတို့သွားပေးတယ်လို့အဲ့လိုယူဆလို့ရပါတယ်
ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့ VOA မြန်မာပိုင်းကိုဖြေကြားပေးတဲ့အတွက်ဦးစီသူအောင်မြင့်ကိုကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်